ပထမအကြိမ်လွှတ်တော်တက်တန်း၅နှစ်ပြီးလို့ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုဖေဖော်ဝါရီလ၁ရက်မနက်ဖြန်ကစလို့ကျင်းပတော့မှာဖြစ်ပါတယ်။အပြောင်းအလဲအတွက်လူတို့ကရွေးချယ်ပေးလိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေဟာလည်းပြည်သူတာဝန်တွေကိုထမ်းဆောင်မှုနေပြည်တော်ကိုရောက်ရှိနေကြပြီလည်းဖြစ်ပါတယ်။လွှတ်တော်မှာတင်ပြမဲ့မိဂုံးတို့အဆိုတွေဟာပြည်သူအတွက်တကယ်ထိရောက်မှုရှိပါမလားဆိုတာအမတ်သစ်တယောက်အတွက်စိန်ခေါ်မှုဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတာဂီတာမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်တာဝေဖြိုးအောင်ကပြောပါတယ်။
မိုးစီကြရီကကျွန်တော်တို့ကအခုမှစပြီးတော့နေမဲ့သူတွေဖြစ်တော့ဒီဟာတော့လေးတော့လေးလာမှာပေါ့လေးလာပြီးတော့နောက်တစ်ခုလွတ်တော်ရဲ့ကျွန်တော်အဓိကခံခဲ့ချိန်ရမှာပေါ့ဒီလူတွေအကျိုးရှိတာနဲ့ဟိုကျွန်တော်တို့လွတ်တော်မှာမိခုံးမိတဲ့ဆိုတင်တဲ့ဟာတွေကတကယ်ရောဖြစ်ရမှုရှိသလားဆိုတဲ့ဟာပေါ့အဲ့ဒီဟာတော့ကတော့ဒါကျွန်တော်တို့အကြီးဆုံး challenge ဖြစ်လာမှာပဲပြီးတော့ကျွန်တော်တို့ကအခုကကျတော့လွတ်တော်ကအစ်တို့ရပါဟောဒီပထမဦးဆုံးကာလာကကျွန်တော်တို့ရဲ့မိခုံးမိတဲ့ဟာတွေဆိုတင်တဲ့ဟာတွေကိုအစိုးရအနေနဲ့ကရောအစိုးရအဟောင်းအနေနဲ့ကရောဒီ၃လတက်တန်းအတွင်းမှာအဲ့လောက်တိုင်းနာတိကျွန်တော်တို့အစိုးရတင်တဲ့မိခုံးမိတဲ့ဟာတွေပေါ့ဖြစ်ရအောင်အဲ့ဒီမလေးပေါ့အဲ့ဒီဟာဆက်ခဲလို့ပေါ့
ပြည်သူကရွေးချယ်ပေးလိုက်တဲ့လွှတ်တော်ကိုယ်စားလှယ်တရားဟာရေချင်းအားနည်းမှုတွေရှိခဲ့ရင်ခေါင်းဆောင်ရဲ့လွှမ်းမိုးမှုနဲ့ပါတီရဲ့လွှမ်းမိုးမှုအောက်မှာရှိနေမှာဖြစ်တယ်လို့ဒုတိယအကြိမ်ပြန်လဲရွေးကောက်ခံခဲ့ရတဲ့ရခိုင်မျိုးသားပါတီကမြေပုံမျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
ဆိုတော့ကိုကြီးလည်းတူရှင်အရေးရှင်ကတော့ကျွန်တော်တို့ဟိုမသိသေးဘူးပေါ့ဗျာဒါပေမဲ့ကိုဘက်ကအရေးရှင်အားနည်းရဲ့ဆိုတော့ကိုကြီးတွေကတော့အပေါ်ကကောင်းဆောင်ရဲ့လွှမ်းမိုးမှုကိုဟိုခံရနိုင်ပါတယ်ပါတီရဲ့ဆောင်မှုကိုခံရနိုင်တယ်အဲပါတီရဲ့ဆုံးဖြတ်ချက်တွေကိုသူ့မှာဘာမှပြန်ပြောခွင့်မရှိတဲ့အနေအထားမျိုးကိုဟိုရောက်သွားနိုင်ပါတယ်ပြီးတော့ဆိုတော့ကိုကြီးတွေတယောက်ဟာပါတီကဘယ်လိုပဲဆုံးဖြတ်ဖြစ်เนาะကျွန်တော်တို့ဒီလူစုအတွက်အမှန်တရားဘက်ကရပ်တည်ဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့လိုမဟုတ်ပဲနဲ့ပါတီရဲ့ဆုံးဖြတ်ချက်ဘူးစစ်စစ်နဲ့လိုက်သွားမယ်ဆိုရင်ဒါဒီလူတွေနဲ့တခါတခါဟိုတဟဇာတာဖြစ်တာလို့လည်းကျွန်တော်တို့ကြုံတွေ့လာရနိုင်ပါတယ်။အဲကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကိုကျွန်တော်အရေးရှိရှိနေရှင်တယ်။မှန်တဲ့ဖက်ကယက်တီစီရှင်တယ်။အတိအကျတော့ပြည်သူတွေရဲ့အခက်အခဲတွေကိုနော်ရဲရဲဝံ့ဝံ့ပြတ်ပြတ်တတ်တတ်ကျွန်တော်တို့လှုပ်စီရှင်တယ်။အဲဒီနိုင်ငံရေးကစားတဲ့ပုံစံမျိုးနဲ့အ short တင်ပြီးလို့ပါတီအနေနဲ့လှုပ်ပေမဲ့ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကတော့ဒီအပေါ်မှာပြတ်ပြတ်တတ်တတ်ယက်တီဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ယူကော့ဘွဲမှာနိုင်ရခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလွှတ်တော်တွင်ဥပဒေပြုရေးကိစ္စရပ်တွေစောင့်ရနိုင်ဖို့တက်ဆိုင်ရာနိုင်ငံရေးပါတီတွေကစွမ်းဆောင်ရည်မြင့်တင်တန်းတွေပေးထားကြပါတယ်။ဒုတိယကြိမ်လွှတ်တော်အစည်းအဝေးအတွက်ကိုယ်စားလှယ်တွေရဲ့ဆောင်ရွက်ရမယ့်လုံထုံးလုံနည်းနဲ့စီမင်းစည်းကမ်းလိုက်နာမှုတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်မှုနဲ့မနေ့ကနေပြည်တော်လွှတ်တော်မှာအစမ်းလေးချင်းမှုတွေပြုလုပ်ခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်အစ်တတယောက်အနေနဲ့အခက်ခဲတွေရှိနေပေမဲ့လွှတ်တော်အစ်တအတွက်ပြည်သူတော်ဝင်ထမ်းဆောင်မှုအဆင်သင့်ဖြစ်နေပြီလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြောက်တမ်းမြို့နယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါ်အေးမြမြမျိုးကပြောပါတယ်
လွှတ်တော်တွင်လုပ်ငန်းကတော့ကျမတို့ပေါ့နော်အချိန်မှာတည့်ရဲ့အချိန်မှာစီနီယာတွေလည်းရှိရဆိုတဲ့အခါကျတော့ကျမတို့လေ့လာသင်ယူပါတယ်ဟိုစီကန်ချိုးလည်းကျမတို့ပေါ့လေ့လာတယ်ပေါ့နော်စင်စင်လို့ရတဲ့စီကန်တွေလေ့လာတယ်အခက်အခဲကတော့မိသားစုနဲ့ဆက်ဟိုခွဲပြီးတော့မှဒီမှာပဲနေရတာပဲမျက်မျက်ဆိုကျမတို့ဆက်စားရတော့မယ်ပေါ့နော်နေတဲ့နေရာမှာမိဖို့ခံမရှိဘူးအခန်းထဲမှာပဲဆက်တယ်ဆိုတဲ့အနက်နေအရင်နဲ့နေရန်နဲ့ပြီးတော့အစားအခုမှလည်းပုံပြောင်းဝင်ရတာဟိုချက်ချုပ်ထားဖို့တော့လေအဲ့ဒီအတွက်အခက်အခဲရှိတယ်ဟိုလွှတ်တော်နဲ့ပတ်သက်တဲ့လုပ်ငန်းတွေကတော့ကျမတို့အရှင်းရှင်းနဲ့ဟိုဝင်ရနိုင်တယ်ဆိုတော့လေအများကြီးအဆင်ပြေပါတယ်ရှင်။တော့ပြည်သူတွေရဲ့အရေးကိစ္စတွေကိုလည်းနားထောင်ပြီးတော့ပေါ့နော်။ကျမတို့ပြည်သူရဲ့အတန်းတွေပြည်သူရဲ့ဆန္ဒတွေပေါ်ဆောင်ဖို့စူးစမ်းဖို့တည်ယူမှုပြည့်ရှိပါတယ်ရှင်။
2025ခုနှစ်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရရှိခဲ့ပြီးကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီတွေလည်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ပြည်တော်စုအဆင့်လွှတ်တော်တွေမှာတိုင်းသားပါတီလွှတ်တော်ကိုယ်စားလှယ်အနိုင်ရရှိမှုအားနည်းတာကြောင့်ကိုယ်စားလှယ်တယောက်အနေနဲ့ဆောင်ရွက်နိုင်မှုတွေမှာအခက်အခဲတွေရှိနိုင်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကလဲချမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်မွန်ကပြောပါတယ်။
ကျွန်တော်တို့အဓိကစိန်ခေါ်မှုအပိုင်းတော့တည်တဲ့အတိုင်းပါမယ်ကျွန်တော်တို့တိုင်းဒါတွေစန်တိုင်းဒါကျွန်တော်တို့ချုပ်ကြတော့တော်တော်များများရောက်ရှိတဲ့အင်အားတော့နည်းတော့ပေါ့ဗျာအာနည်းတဲ့အတွက်ကြောင့်လဲကျွန်တော်တို့အနေနဲ့တော့ကျွန်တော်တို့ဒီမှန်ထားတဲ့ပိုင်းကိစ္စတွေတော့ကျွန်တော်တို့ကတော့လောက်သွားမှာပေါ့နိဒါပေမဲ့ထက်ကနားလည်မှုနဲ့ကျွန်တော်တို့တိုင်းဒါတွေပေါ်မှာနေထားတဲ့ကိစ္စပေါ့တဲ့ပေါ့ဒါတွေကိုဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းဒါတွေထက်ကတော့ဒါကျွန်တော်တို့သွားမယ်အပိုင်းမှာတော့ဟိုမျိုးကောင်းမွန်တဲ့အကြီးပိုင်းကြောင့်ဖြစ်မှာပေါ့ဗျာလွတ်တော်တက်တန်းနေတဲ့ solution တော့ကျွန်တော်တို့အပြင်မှာတော့ရွေထားတဲ့စိတ်ကူးစားရရှိတယ်ပေါ့ဗျာတကယ်လွတ်တော်ထဲမှာဘယ်လိုဆောင်ရွက်ပိုင်ခွင့်ဆောင်ရွက်နိုင်ခွင့်ရှိမလဲဘယ်လောက်ထိကျွန်တော်ဆောင်ရွက်သွားနိုင်မလဲဆိုတဲ့အပိုင်းတော့ဒါစိန်ခေါ်မှုပေါ့ဗျာတကယ်တော့အများကြီးပေါ့ကျွန်တော်တို့ဖိပုံချင်ဥပဒေရဲ့ပြဋ္ဌာန်းချက်တွေအရ solution တော့တကယ်အောင်လဲလုပ်ထားတဲ့အပိုင်းနဲ့အများရှိတယ်ပေါ့ဗျာဒါတွေကအခက်အခဲတွေပါလို့
မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီကဦးဆောင်မဲ့ဒုတိယကြိမ်လွှတ်တော်တက်တန်းအတွက်မနက်ဖြန်မှာပြည်တော်စုအဆင့်လွှတ်တော်တာဝန်တွေကိုထမ်းဆောင်မှုပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌရာထူးတွေကိုမနက်ဖြန်ပြည်သူ့လွှတ်တော်မှာအတည်ပြုရွေးချယ်တော့မှာဖြစ်ပါတယ်။မနက်ဖြန်ဟာမြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲရဲ့ဒုတိယကြိမ်လွှတ်တော်၅နှစ်တက်တန်းကိုမြန်မာနိုင်ငံရင်တမိုင်းမှာစတင်ဂမီးရေးထိုးတော့မဲ့တမိုင်းဝင်နေလဲဖြစ်လာမှာပါခင်ဗျာ။